မြန်မာစစ်ကောင်စီကို G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံနဲ့အာဆီယံပူးတွဲအစည်းအဝေးကိုတက်ခွင့်မပြုဖို့အင်ရှင်ဗြိတိန်နိုင်ငံကဆုံးဖြတ်လိုက်တာကတော့မြန်မာစစ်ကောင်စီကိုအထိနာစေမယ်လို့သုံးသပ်နေကြပါတယ်။ဒီစင်မာမှာလုပ်မဲ့ G7 အာဆီယံနိုင်ငံခြားရေးဝန်ကြီးများစီးပွေးဘက်မှာတော့မြန်မာစစ်ကောင်စီကိုလူကိုယ်တိုင်တက်ရောက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာရှဆိုင်ရာဗြိတိန်နိုင်ငံခြားရေးဝန်ကြီးကမနေ့တုန်းကဗြိတိန်လွှတ်တော်မှာပြောခဲ့တာပါ။မြန်မာမပါဘဲနဲ့အာဆီယံကလည်းတက်ဖို့သဘောတူခဲ့တာကတော့ထူးခြားတာအပြင်ဘလို့များတုံ့ပြန်တက်ရောက်မှုတွေရှိပါမလဲ။ Burma Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer နဲ့ယူရိုဘာမာရုံးရဲ့အမှုဆောင်ညွှန်ကြားရေးမှူးဟန်ချောင်ဝေတို့ကိုဦးဝင်းမင်းကမေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုဗြိတိန်ရဲ့ဆုံးဖြတ်ချက်ထူးခြားမှုအပေါ် Mark Farmer ကအခုလိုစရှင်းပြပါတယ
်။ We are really pleased that the British government has made this decision.
မာစစ်တပ်ကို G7 နဲ့ ASEAN စီးပွားမဖိတ်ဖို့ British အစိုးရကဆုံးဖြတ်လိုက်လို့တကယ့်ကိုချိန်နှံအားရမိပါတယ်။ G7 ကကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးခုနှစ်နိုင်ငံရဲ့အဖွဲ့ဖြစ်တာမို့နိုင်ငံတကာမှာအလုံကိုထင်ရှားကြော်ကြားအရေးပါတဲ့အဖွဲ့ကြီးပါ။အဲဒီတော့မြန်မာစစ်တပ်ကတက်ခွင့်ပြုလိုက်လို့ရှိရင်သူတို့ကဂုံတင်တရားဝင်မှုပြေးလိုက်တာမျိုးစစ်စစ်ဝါယူကိုဖြစ်သွားမှာ။ဒါကြောင့်မလို့လေသူတို့ကိုမဖိတ်ဖို့ British အစိုးရကိုကျွန်တော်တို့တွန်းအားပေးခဲ့တာပါ။နောက်ရေးပါတာကတော့ဒီဆုံးဖြတ်ချက်ကို ASEAN ကလည်းလက်ခံပါတယ
်။အဲဒီတော့ဘာကြောင့်အခုလိုမြန်မာကိုမဖိတ်ရတဲ့အခြေအနေကိုမေးရမှာလဲ။ဥဟန်ညာဝေကအခုလိုရှင်းပြပါတယ
်။ The UK အနေနဲ့မဖိတ်ဘူးဆိုတာကတော့သူတို့ပြချင်တာကသူတို့ကစစ်အာဏာရှင်စနစ်ကိုမကြိုက်ဘူးလူအခွင့်အရေးကိုချိုးဖောက်နေတဲ့အစိုးရကိုသူတို့ကမဆက်တွယ်ချင်ဘူးဆိုတဲ့သဘောနဲ့သူတို့ကပြချင်လို့မဖိတ်တာဖြစ်လိုက်မယ်ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးပေါ့နော်ဒီ diplomatic relation ကတော့သူတို့ကဆက်ထားမှာပဲလို့ကျွန်တော်တော့မြင်ပါတယ်။ဘာကြောင့်လဲဆိုရင်တနိုင်ငံနဲ့တနိုင်ငံဒီဆက်သွယ်ရေးဆက်ဆံရေးနေရာမှာကအစိုးရကိုအတိမပြုတာတော့အဲ့ဒီအလေထားမရှိကြဘူး။သူတို့ကနိုင်ငံကိုပဲအတိမပြုတယ်ဆိုတော့ပြောချင်တာကတော့မြန်မာနိုင်ငံကိုအတိမမပြုနေတယ
်အဲ့ဒီတော့အခုလိုဆုံးဖြတ်လိုက်တာရဲ့တက်ရောက်နိုင်မှုကိုမေယာမှာမတ်ဖာမနာကအခုလိုထောက်ပြပါတယ
် It's another blow for the military coming just after
ဒါကအာဆီယံကလည်းမြန်မာစစ်ကောင်းဆောင်ဘူဂျုံမူကြီးမင်းအောင်လှိုင်ကိုထိပ်သီးပွဲမဖိတ်ဖို့ဆုံးဖြတ်ပြီးလေးမှာနောက်ထပ်ထိုးနှက်ချက်လို့ဖြစ်သွားပါတယ်မြန်မာစစ်တပ်ရဲ့တရားဝင်မှုတောင်းဆိုတဲ့အပေါ်မှာဆရာနာသိမ့်ပြီး၈လကျော်ကြာမှနိုင်ငံတကာအနေနဲ့ပို့ပြီးတော့ပြင်းထန်တဲ့ပြားပေးမှုစလုပ်လာတာကိုနောက်ဆုံးမြင်လာရတာပါမြန်မာစစ်တပ်ကတရားဝင်အစိုးရဖြစ်ရေးတောင်းဆိုနေတဲ့အချိန်မှာအာဆီယံနဲ့ G7 တို့ကလက်မခံနိုင်ဘူးဆိုတာကိုတညီတညွတ်ထဲကိုပြလိုက်တာပါ
ဒီနေရာမှာမြန်မာစစ်ကောင်စီဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မေးရမှာဦးဟန်ညာဝေကအခုလိုသုံးသပ်ပြပါတယ
်ကျွန်တော်ထင်တာတော့တိတ်တော့ဘာမှမရှိပါဘူးဒါပေမဲ့တတ်မတော်အတွက်ကတော့သူတို့ကတော့အဆက်ကွဲတာပေါ့အာဆီယံနိုင်ငံထဲမှာသူ့ကိုမလက်ခံဘူးဆိုတဲ့ဟာကထင်ထင်ရှားရှားပေါ်လာတယ်ဆိုတော့သူ့အနေနဲ့ကကြိုက်မှာတော့မဟုတ်ဘူးလို့မြင်ပါတယ်စစ်ကောင်စီအနေနဲ့ကတော့ပုံမှန်အတိုင်းသူမကြိုက်ရင်တော့သူတမျိုးတော့ပြမှာပဲတခြားကတော့သူကန့်ကွက်တာအဲ့ဒီလောက်ကြီးတော့မထိရောက်မှုတော့ရှိမှာတော့မထင်ပါဘူးစစ်ကောင်စီကတော့သူပုံစံအတိုင်းဆိုရင်တော့သူကဒီနိုင်ငံတကာဖိအားလေလာမယ်ဆိုသူတို့မကြိုက်ပင်မယ်သူတို့ကဖိအားကသူတို့ပေါ်မှာလာထိတယ်ဆိုတာမပြချင်ဘူးဥပမာဒီအာဆီယံကိစ္စမှာဒီမြန်မာဘူးမဖိတ်ဘူးဆိုတဲ့နေရာမှာတည်င်းထွက်လာတော့သူတို့ကဖိတ်အောင်သူတို့ကအကျဉ်းသမားလေးကိုလွတ်ပေးတယ်ဒါပေမဲ့သူတို့ကအဲ့ဒီဟာနဲ့တက်ဆိုင်တယ်လို့မကြေညာဘူ
းကြာပြင်းစီးပွားရေးရတက်ရောက်နိုင်မှာကိုလည်းမတ်ဖာမနာကထောက်ပြပါတယ
် There won't be any short term economic impact but
စီးပွားရေးရည်တူမှာတော့တက်ရောက်မှုသိမ်းမရှိနိုင်ပါဘူးဒါပေမဲ့အခုတွေ့ရမှာကစီးပွားရေးအရာ G7 နဲ့ ASEAN ကြားမှာစီးပွားရေးပူးပေါင်းဆွေးနွေးမှုတွေဥပမာကုန်သွယ်ရေးကိစ္စမျိုးတွေဆွေးနွေးတဲ့အခါမှာစီးပွားရေးနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေမရနိုင်တော့ပါဘူး။ဒါကလည်းကောင်းတဲ့သတင်းပါ။ဘာလို့လဲဆိုတော့အခုလိုမှားယွင်းတဲ့စီးပွားရေးယင်းနှိမ့်နှံမှုတွေကမြန်မာပြည်သူတွေကိုအကျိုးမဖြစ်ဘဲနဲ့စစ်တပ်ကိုပဲအကျိုးရှိစေမှာပါ။ကုမ္ပဏီတွေကလည်းစစ်တပ်ကြောင့်ဖြစ်လာတဲ့နိုင်ငံရေးနဲ့လူခွင့်ရေးကတ်ဆိုးကြီးတွေကြောင့်နိုင်ငံထဲမှာဝင်လုချင်ကြမှာမဟုတ်ပါဘူး
။ဒီပေါ်ဦးဟန်ချောင်ဝေကလည်းသဘောတူလိုက်ပြီး အာဆီယံနဲ့မြန်မာရှေ့ဆက်ဖြစ်လာနိုင်မှုကိုအခုလိုသုံးသပ်ပြပါတယ
်အာဆီယံဥက္ကဋ္ဌအပြောင်းလဲဖြစ်တဲ့နေရာမှာသူတို့ကလည်းအထူးကိုယ်စားလှယ်ကိုကမ္ဘောဒီးယားကတက်လာတယ်ဆိုရင်သူ့အတွက်ပုံပြီးမှနေတာမလားဆိုအဲ့ဒါစဉ်းစားထားချင်းစဉ်းစားသားရှိလိမ့်မယ်လို့ကျွန်တော်စဉ်းစားမိတယ်ကမ္ဘောဒီးယားဆိုသူတို့နည်းနည်းပိုစိတ်ချမလားလို့အဲ့လိုမျိုးစဉ်းစားမိတယ်။ဘာကြောင့်လဲဆိုကမ္ဘောဒီးယားကလည်းဒီမိုကရေစီတို့လူ့အခွင့်အရေးတို့ကိုအဲ့ဒီလောက်ဂရုမစိုက်ဘူး
။တကယ်တော့မြန်မာစစ်ကောင်စီအနေနဲ့ပြည်တွင်းဖိနှိပ်မှုတွေတိုးမြင့်လာခြင်းမှာပြပဖီအားတွေလည်းတိုးမြင့်ခံလာနေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ။